of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2018ခုနှစ်မတ်လ24ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပေးပါပါ။အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထင်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အမေရိကန်တဝန်းကကြောင်းသားတွေဒီကနေ့ဆန္ဒပြဖို့ရှိနေပါတယ်။တရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာခဲ့ပြီးတဲ့နောက်ဒီပေါ်လက်တုံပြောင်းမယ်လို့တရုတ်ဘက်ကပြန်ပြီးတော့ပြောဆိုလိုက်ပါတယ်။ဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့လာမယ့်သတင်းပတ်ထဲပြည်တော်စုလွှတ်တော်မှာဒီတက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်တော်စုလွှတ်တော်ရဲ့ကိုယ်စားလှယ်တွေကလွှတ်တော်ဒုသမ္မတ3ဦးအနက်ကမှဘသူကိုလျှို့ဝှက်မဲတွေပုံပေးပြီးတင်မြောက်နိုင်ကြမလဲဆိုတာကိုအများကစိတ်ဝင်စားနေပါတယ်ဖွဲ့စည်းပုံအရပြည်တော်စုလွှတ်တော်မှာဘလို့ရွေးချယ်နိုင်ပါသလဲ
ဒီ3ယောက်ကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်အတက်မတော်သားကိုယ်စားလှယ်အပါအဝင်အားလုံးကနေပြီးတော့တစ်ကြိမ်နဲ့မဲပေးရမှာဖြစ်ပါတယ်။ချိုးရဲဆန္ဒမဲအဲဒီမှာကျွန်တော်တို့ပေးရမှာပါ။အဲဒီမှာအများဆုံးရတဲ့သူကသမ္မတဖြစ်ပါမယ်။ဒုတိယအများဆုံးရတဲ့သူကဒုသမ္မတဖြစ်ပါမယ်။နောက်ဆုံးတစ်ယောက်ကတော့ဒုသမ္မတဖြစ်ပါမယ်က
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဒီကနေ့ကျင်းပတဲ့ NND ရဲ့ဗဟိုလုံမှုဆောင်စည်းဝေးကနေပြီးတော့ NND ပါတီရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူ2ဦးကိုရွေးချယ်လိုက်တဲ့သတင်း။နောက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်အမေရိကန်တဝန်းကကျောင်းသား5သိန်းလောက်ဟာ March for Our Lives ဆိုတဲ့ဆောင်မုန်းနဲ့ Washington DC မှာဒီကနေ့စနေနေ့မှာဆန္ဒပြကြမှာပါအခုကျွန်တော်တို့အတန်လွှင့်နေစဉ်အချိန်အတွင်းမှာတော့ကျောင်းသားကျောင်းသူရာဂဏန်းအချို့စတင်ဆန္ဒပြနေကြပါပြီ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်နေလူပေါင်း18ဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်အဲ့ဒီကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြမှာပါနိုင်ငံအနေနဲ့လူငယ်တွေရဲ့ဘဝအတွက်ဦးစားပေးပြီးတော့စဉ်းစားပေးရမယ့်ကိစ္စရဲ့ဖြစ်တဲ့အပြင်ကျောင်းတွေမှာလူများပြားတည်ဆုံအောင်ဝင်ရောက်ပြစ်ခတ်မှုတွေတိုးဖြစ်ပွားလာနေတာတွေကိုအဆုံးသတ်နိုင်ဖို့ကျောင်းသားတွေအခုလိုလာရောက်တောင်းဆိုကြရလဲဖြစ်ပါတယ်ဝါရှင်တန်ဒီစီကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်ထောင်စုကပြည်နယ်50နဲ့ကမ္ဘာတစ်ဝန်းကမြို့တွေမှာဆန္ဒပြပွဲပေါင်း800ကျော်လောက်အထိဆင်နွှဲကြမယ်လို့လည်းကမန်းထားပါတယ်အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ပေးဖို့ဆန္ဒပြတောင်းဆိုချိန်မှာပဲဖွဲ့စည်းပုံရလူတိုင်းမှာတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဆက်ဆုပ်ကန်ထားသူတွေလည်းရှိနေပါတယ်ကျောင်းတွေမှာအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်တပြက်မှုတွေတိုးဖြစ်ပွားလာနေပေမဲ့လည်းတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းကျက်တဲ့ဥပဒေတွေလုံလုံလောက်လောက်ပြဋ္ဌာန်းပေးတာမျိုးမရှိသေးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ် AP သတင်းဌာနနဲ့NORC သုတေသနဌာနတို့ပူးပေါင်းကောက်ခံတဲ့လူထုစစ်တမ်းတင်မာတော့အမေရိကန်69ရာခိုင်နှုန်းအားပိုတင်းကျက်တဲ့စီးမင်းဥပဒေတွေချမှတ်ပေးဖို့လိုလားကြတယ်လို့ဆိုရတယ်2016အော်တိုဘာလတုန်းက67ရာခိုင်နှုန်းနဲ့2013အော်တိုဘာလတုန်းကတော့55ရာခိုင်နှုန်းကပဲဥပဒေတွေတင်းကျက်ပေးဖို့လိုလားခဲ့တာပါခင်ဗျာ
မောင်မြင့်သနတင်မှာဇက်တက်ပြစ်ခတ်နိုင်အောင်တက်စင်နိုင်တဲ့ Bumstocks သနတင်တွေလို့စစ်သနအမျိုးအစားဖြစ်နေထက်သွင်းတတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်ပေါ်အများပြည်သူအနေနဲ့သဘောထားပေးနိုင်အောင်ရှင်းနေရွေးချယ်ဆက်ရှင်ကကြီးညာလိုက်ပါတယ်။တစ်ချက်ချင်းပြည့်ရတဲ့သနတင်မှာတက်စင်လိုက်တဲ့အခါဇက်တက်ပြစ်ခတ်နိုင်စွမ်းရှိတဲ့ Bumstocks တွေဟာပြီးခဲ့တဲ့နှစ်တည်းလူ58ယောက်သေဆုံးပြီးရန်နဲ့ချီတန်ရခဲ့တဲ့ Las Vegas မြို့ကပြစ်ခတ်မှုနောက်ပိုင်းကဆက်လို့အခြေတင်ဆွေးနွေးစရာတွေဖြစ်လာခဲ့ရတာပါ။မနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့ရှင်းနေရွေးချယ်ကြီးညာချက်ထဲမှာတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့အမေရိကန်နိုင်ငံသားတိုင်းဘေးကင်းလုံခြုံရေးထက်ဘာကူမှဦးစားပေးမထားတဲ့အကြောင်းပြောဆိုထားပါတယ်။သမ္မတရဲ့သဘောထားကြောင့်ပဲ Bumstock နဲ့ပတ်သက်လို့ဥပဒေကိုပြင်ဆင်ဖို့ဖြစ်လာရတာလို့လည်းဖော်ပြထားတာပါ။ Bumstock တွေကိုစစ်တပ်အမျိုးအစားမှထက်သွင်းတားမြစ်မဲ့ပြည်တော်စုအဆင့်ဥပဒေပြင်ဆင်ရေးအဆိုပြုချက်ပေါ်ရပ်ပေါင်း90အတွင်းအမေရိကန်နိုင်ငံသားတွေသဘောထားပေးနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ်အများပြည်သူရဲ့သဘောထားတွေဟာဥပဒေပြင်ရေးအဆိုပြုချက်ပေါ်တိုက်ရိုက်တက်ရောက်မှုရှိသလိုဘမ်စတော့တင်နဲ့ပတ်သက်လို့အပြောင်းလဲလုပ်မယ့်အစီအစဉ်ကိုအစိုးရကသာနောက်ဆုံးဆုံးဖြတ်ချက်ချရမှာလည်းဖြစ်ပါတယ်
။အမေရိကန်အစိုးရအသုံးစရိတ်ဒေါ်လာတန်ပေါင်း 1.3 သန်းခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကမကြေမနက်နဲ့ပဲလက်မှတ်ရေးထိုးပြဋ္ဌာန်းပေးလိုက်ပါတယ်။ဗီဒီယိုအာဏာသုံးပြီးတော့ပယ်ချမယ်လို့ချင်းချောက်အပြီးနိုင်ပိုင်းကြမှာအခုလိုလက်မှတ်ရေးထိုးအတည်ပြုပေးလိုက်တာပါ။အမေရိကန်ကိုကလေးဘွားကလေးကရောက်လာကြတဲ့ တရားဝင်အထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိုအကောက်အွယ်ပေးရေးကိစ္စဥပဒေမူကြမ်းနဲ့ပါမလာတာဒါမှမဟုတ်ရင်သူအဆိုပြုထားတဲ့နေဆက်တတိုင်းဆောက်ဖို့ရန်ပုံငွေအပြည့်အဝပါမလာတာတွေကြောင့်သမရထရန့်ကမချေနှက်တာပါဒီမတိုင်ခင်တွေကတော့အဲဒီလိုတရားမဝင်ရောက်လာသူတွေကိုအကောက်အွယ်ပေးထားတဲ့အရင်သမရဘရိတ်အိုဘားမားရဲ့ဓာတ်ကအစီအစဉ်ကိုသူကတောက်လျှောက်ဆန့်ကျင်လာခဲ့တာပါဒါလောက်ကြီးမားတဲ့နိုင်ငံတော်အသုံးစရိတ်ဆိုင်ရာဥပဒေမူကြမ်းထဲမှာသူပုံဝင်မကြတာအများပြားပါပေမဲ့အမျိုးသားလူမျိုးရေးဆိုင်ရာရည်ရွယ်ချက်နဲ့သူလက်မှတ်ရေးထိုးလိုက်တာလို့တောက်ကြနေနေ့လယ်ပိုင်းကအမြန်စီစဉ်လိုက်တဲ့အင်ဂျီရောရှင်းလင်းပွဲအတွင်းသမရထရန့်ကသတင်းတောက်တွေကိုပြောရတယ်နောက်ထပ်ဒီလိုဥပဒေမူကြမ်းမျိုးကိုဘယ်တော့မှလက်မှတ်ရေးထိုးမှာမဟုတ်တော့ဘူးလို့လည်းသူကဆိုပါတယ်ဒီဥပဒေမူကြမ်းကိုဖတ်ဖို့အတွက်နိုင်ပိုင်းအချိန်လောက်ပဲအချိန်ရခဲ့တာပါ 1.3 ထရီလီယံဒေါ်လာဆိုတဲ့ပြဋ္ဌာန်းခဲ့ဘူးသမျှထဲမှာဒုတိယအများဆုံးအသုံးစရိတ်ဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ခင်ဗျာ
အမေရိကန်စစ်တပ်ထဲမှာလေငါခွဲစိတ်ပြောင်းလဲထားသူတွေကိုလိုအပ်ချက်အရအကန့်အသတ်နဲ့ခွင့်ပြုတာမျိုးကလွဲလို့အများစုကိုလက်မခံဘဲတားမြစ်ဖို့သမ္မတဒေါ်နယ်ထရန့်အမိန့်ထုတ်ပြန်လိုက်ပါတယ်ခွဲစိတ်မှုနဲ့စေဝါသုံးစွဲမှုတွေလို့ရေရှည်စိတ်ကူးစားမှုခံယူဖို့လိုအပ်ကောင်းလိုအပ်လာနိုင်တဲ့လင်းစိတ်မခွဲပြားတဲ့သူတွေကိုလက်ခံတာစစ်စွဲရေးထိခိုက်မှုနဲ့တည်ကြည်ထိခိုက်မှုအန္တရာယ်ကြီးမားနိုင်ကြောင်းအမေရိကန်ကာဝေးရေးနဲ့အမိမြေလူညုံရေးဝန်ကြီးဌာနတွေကတုံ့တက်ထားကြောင်းလဲအင်ဂျီရောကမင်းနောက်မှထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။လိန်ပြောင်းထားသူတွေကိုစစ်မှုထမ်းဖို့လက်ခံခဲ့တဲ့အရင်သမရဟောင်းဘရက်ကောမလက်ထက်ကမူဝါဒကိုပြောင်းလဲမဲ့အစီအစဉ်ကိုတော့သမရကမနစ်တုံးကပဲကတိပြုထားတာပါ။သမရရဲ့တာမြင့်ချက်အစီအစဉ်ဟာဥပဒေကြောင်းရာစင်ကောမှုတွေနဲ့ကြုံခဲ့ရပြီးနောက်ဇန်နဝါရီလကစလို့စစ်တပ်ကလိန်ငါပြောင်းသူတွေကိုစတင်လက်ခံခဲ့ပါတယ်။ခုနောက်ဆုံးကြိုးပမ်းမှုပေါ်မှာတော့နိုင်ငံရေးသမားတွေလူခွင့်ရင်းနဲ့လိန်ကွဲပြားသူတွေခွင့်ရင်းလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေချက်ချင်းဆိုသလိုဖက်ပေါ်လာခဲ့တာပါ။အတိုက်ခံဒီမိုကရက်ပါတီထိပ်တန်းခေါင်းဆောင်နန်စီပလိုစီကတော့သမရရဲ့အမေဟာတရေဖို့ကြောင့်ပြီးရွှေရှာစရာကောင်းတဲ့လုပ်ရဖြစ်နေဝေဖန်ပြောဆိုခဲ့ပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။စနေနေ့နေ့ကင်တဲ့နေ့ကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။တရုတ်သွင်းငွေနေအပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာခဲ့ပြီးတဲ့နောက်တရုတ်အနေနဲ့သူ့နိုင်ငံရဲ့အကျိုးစီးပွားအတွက်ခုခံကာကွယ်သွားမယ်အကြောင်းပြောဆိုသွားတယ်။ကြာသပတေးနေ့နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အဲ့ဒီဥပဒေဟာနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့လေတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကအမေရိကန်ဗန္ဓာယဝန်ကြီးစတီးဗ်မနူချင်ကိုတယ်လီဖုန်းကနေဒီကနေ့ပြောကြားပါရယ်အိမ်မြူရောကတော့တရုတ်နိုင်ငံဟာအမေရိကန်ရဲ့ဤပညာတွေကိုခိုးယူခဲ့တာကြောင့်အခုလိုပြစ်ဒဏ်ခတ်တာဖြစ်တယ်လို့ဆိုပါရယ်တောက်ကြနေတုန်းကတော့3ဘီလီယံတန်ဖိုးရှိတဲ့ဝက်သားနဲ့ပန်းသီးလိုအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုပြီးတရုတ်ကတုံ့ပြန်ပြောဆိုသွားတယ်။တရုတ်ဘက်ကအခုလိုလက်တုံ့ပြန်လာမှာကိုတော့2016သမရရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရလာအောင်မဲပေးခဲ့တဲ့အမေရိကန်စိုက်ပျိုးမွေးမြူရေးသမားတွေကစိုးရိမ်နေပါတယ်။2018ခုနှစ်မှာအမေရိကန်စိုက်ပျိုးရေးလုပ်ငန်းတွေကနေဒေါ်လာဘီလီယံ20နီးပါးတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကိုတင်ပို့ခဲ့သလိုဝက်မွေးမြူရေးလုပ်ငန်းကနေလည်း 1.1 ဘီလီယံတန်ဖိုးရှိတဲ့ဝက်သားတွေတင်ပို့ခဲ့ပြီးတရုတ်ဟာအမေရိကန်ရဲ့ဝက်သားတင်ပို့ရောင်းချတဲ့တတိယမြောက်ဈေးကွက်ကြီးလည်းဖြစ်ပါရယ်ခင်ဗျာ
။ဧပြီလနဲ့ချင်းပါမဲ့တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်အစီအစဉ်တွေကိုကြိုတင်ညှိနှိုင်းနိုင်ရေးမြောက်ကိုရီးယားကတောင်ကိုရီးယားနဲ့တွဲဆုံဖို့လက်ခံခဲ့တဲ့အကြောင်းဒီကနေ့ပဲတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်။ဖော်ဝင်သုံးဦးပါကိုယ်စားလှယ်ဖွဲ့တွေရှေ့လာမဲ့ကြာသပတေးနေ့ချက်ရဲ့နိုင်ငံနယ်ဆက်ကပံမွန်ချွန်ကြီးရွာမှာတွေ့ကြမှာပါမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတော့မြောက်ကိုရီးယားရဲ့ညီညာဆော့ပြန်လည်ပေါင်းစည်းကော်မတီဥက္ကဋ္ဌရီဆုံကွန်ဦးဆောင်မှာဖြစ်ပြီးတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတော့တောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းဝန်ကြီးချွန်မြွန်ဂျွန်ဦးဆောင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကစောအစီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်ခဲ့ပြီးနောက်မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေရင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့တွေ့ဆုံမဲ့အစီအစဉ်တွေလည်းထွက်ပေါ်လာတာပါတောင်မြောက်ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမင်းလမကုံငင်မှာလည်းအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့မျက်နှာချင်းဆိုင်တွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးဖြစ်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ထိပြစ်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြစ်မစိုင်းတုံးစမ်းသပ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကတော့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးဆွေးနွေးဖို့နဲ့ဆွေးနွေးနေစဉ်မှာရန်လိုတဲ့လက်နက်စမ်းသပ်မှုတွေကိုစိုင်းငံ့ထားဖို့လည်းသဘောတူထားတာပ
ါပြည်သက်နိုင်ငံအနောက်တောင်ဘက် trips မြို့ကဈေးဆိုင်တစ်ဆိုင်မှာတနက်သမားတယောက်ကဖမ်းထားတဲ့ဒဇာကန်ဒီနဲ့အလေးလေးလှုပ်ပြီးအဖမ်းခံခဲ့တဲ့ရဲအရာရှိဟာတည်ဆုံသွားပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကအတည်ပြုပါရတယ် တိုင်းပြည်အတွက်အသက်ပေးသွားတဲ့ဒူရဲမူအာနော့ဘောထရီမြဲသူရဲကောင်းဆန်တဲ့လောက်ရကိုပြင်သစ်နိုင်ငံအနေနဲ့မေ့နိုင်မှာမဟုတ်ကြောင်းပြည်ထရေးဝန်ကြီးဂျရက်ကိုလုံက Twitter လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုလိုက်ပါတယ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးသနတ်သမားနဲ့ယင်းသည်သူလို့ဆိုတဲ့အမျိုးသမီးတဦးအပါအဝင်တန်တရားရှိသူ၂ဦးကိုဖမ်းထားကြောင်းလဲအာဏာပိုင်တွေကပြောပါတယ်။မနေ့ကအကြမ်းဖက်တိုက်ခိုက်မှုအတွင်းမှာတော့သနတ်သမားကလူ၃ယောက်ကိုအသေးပြစ်တက်ခဲ့တာပါ။ပြင်သစ်တောင်ပိုင်းကကာကဆုံမြို့မှာမနေ့ကကားတစ်စင်းကိုတိုက်ခိုက်လူယူရာမှာတော့ခီးတဲ့တယောက်ကိုပြစ်တက်ခဲ့ပြီးယင်မောင်းတံရရခဲ့ပါတယ်။ဒီနောက်ကားမောင်းထွက်ပြေးပြီးအပြေးလေ့ကျင့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ရမှာတော့တူဒံရခဲ့တာပါနောက်ပိုင်းမှာလည်းပဲအနည်းအနာ trap မြို့ကစူပါမားကတ်တစ်ခုထဲကိုလမ်းလျှောက်ဝင်သွားပြီးပစ်ခတ်ရမှာနှစ်ဦးသေဆုံးခဲ့ပါတယ်ဒီနောက်ဆိုင်ထဲမှာတစားကန်တွေကိုဖမ်းဆီးထားတဲ့ရဲအယားရှိ ball train ကလူချင်းလဲလဲအဖမ်းခံခဲ့တာပါခင်ဗျာ
အခုလောက်ကုန်မဲမှာကဘာမီပြင်းကိုပြန်ချလာမယ်လို့ခမန့်ထားတဲ့ထိန်းချုပ်လို့မရတော့တဲ့တရုတ်အကာတာစကန်ကူကိုသိပ်ပြမြင်ချင်ရှင်နေမျက်ခြေမပြတ်စောင့်ကြည့်နေပါတယ်ဆက်စုံနှစ်တစ်ခုအတွင်းအကြီးမားဆုံးနဲ့လူတွေဖန်တီးထားတဲ့တရုတ်တီယန်ကောင်ဝမ်အကာတာစကန်ကဘာပတ်လမ်းကြောင်းကနေတဆင့်မြေပြင်ကိုမလ30ရက်နေ့ကနေဧပြီလ3ရက်အတွင်းပြတ်ချမယ်လို့ခမန့်ထားတဲ့ကြောင်းဥရောပအကာတာအေဂျင်စီကအကာတာရဲ့ပစ္စည်းပိုင်းစိတ်ပိုင်းတွေကိုစောင့်ကြည့်နေတဲ့ဌာနရဲ့အကြီးအကဲဟောကာခရက်ကပြောဆိုခဲ့တာဖြစ်ပါတယ်
Direct from Washington, the voice of America,
VOA. စနေနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရောက်ပါရှင်။အခုတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။လာမယ့်သတင်းပတ်ထဲမှာသမရသည့်ရွေးချယ်နိုင်မှုအတွက်သမရတော်ကိုယ်စားလှယ်ဒီအပါအဝင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဒီကလွှတ်တော်ဒုသမရ၃ဦးအနက်မှာဘယ်သူကိုလွှတ်ဝက်မဲတွေပုံပေးပြီးတော့တင်မြှောက်ကြမလဲဆိုတာကိုတော့အများကစိတ်ဝင်စားနေကြပါတယ်ပြည်တော်စုလွှတ်တော်အကြီးအကဲတွေဘက်ကသမရလောင်းအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ဒုသမရအနေနဲ့သမရရည်အခြေနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေအရစီစဉ်မှုကိုခံယူရမှာဖြစ်ပါတယ်သမရသည့်ကိုပြည်တော်စုလွှတ်တော်မှာဘယ်လိုရွေးချယ်ကြမလဲဆိုတာအသေးစိတ်ဆက်ပြီးပြောပြပေးပါမယ်လက်ရှိလုတ်တော်ဝင်များမှအနာယူလိုသောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့2018ခုနှစ်မတ်လ21ရက်နေ့ကနေစပြီးသမရဦးထင်ကျော်နှုတ်ထွက်သွားပြီးတဲ့နောက်လိလက်သွားတဲ့သမရယာရုအတွက်အလုံးရ9ရက်အတွင်းမှာသမရယာရုဖြည့်ဆွနိုင်ရေးလွှတ်တော်တွေကသမရအရေးချင်းစီစီအဖွဲ့တွေဆောင်ရွက်နေကြပြီဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့ပြည်သူလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမရသစ်ဦးဝင်းမြင့်အပါအဝင်လက်ရှိဒုသမရ2ဦးဖြစ်တဲ့ဦးမြင့်စွေနဲ့ဦးဟန်နရီဘန်တီယူပေါင်းဒုသမရ3ဦးအနက်ကတဦးကိုလွှတ်ဝက်မဲပေးစနစ်နဲ့ရွေးချယ်ကြတော့မှာဖြစ်ပါတယ်သမရလောင်းကိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့နဲ့တမရော်သားကိုယ်စားလှယ်အစုအဖွဲ့ပေါင်းအစုအဖွဲ့၃ဦးကနေဒုသမရတအူးစီကိုတင်မြှောက်ပေးရမှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်မှာသမရတစ်ကိုသမရအရေးချင်းနဲ့ညီမညီအဆင့်ဆင့်စီစီရွေးချယ်ကြဖို့လွှတ်တော်အကြီးအကဲတွေဘက်ကစီစစ်ပေးရမယ်ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ60ကနေပြီးတော့ဒီ60ကကြီးကနိုင်ငံတော်သမရကိုသမရရွေးချယ်တင်မြှောက်ရေးအဖွဲ့ချင်းရွေးချယ်တင်မြှောက်ရမည်ဆိုတော့ကြတဲ့နာရဲခောက်ခွဲမှာကြတော့အဲ့ဒီဟိုအမျိုးသားလွှတ်တော်အစုအဖွဲ့ရဲ့ပြည်သူ့လွှတ်တော်အစုအဖွဲ့ရဲ့တပ်မတော်လွှတ်တော်အစုအဖွဲ့ရဲ့အဲ့ဒီအစုအဖွဲ့၃ဖွဲ့ကနေပြီးတော့ဒါဒုသမရတယောက်စီကိုတင်မြှောက်ပေးရမယ်အဲ့အဲ့ဒီမှာလည်းပဲသူတို့အရေးရှင်စစ်စစ်ဖို့အဖွဲ့နဲ့စစ်ဆေးရမယ်ဆိုပြီးတော့ပါပါတယ်အဲ့ဒီလိုဒုသမရ၃ယောက်တဲ့အခါမှာ60ဂါးကြီးမှာဗာပေါ်ပြတ်ထားတယ်ဆိုရင်ဒုတိယသမရများဒီနိုင်ငံတော်သမရအတွက်သတ်မှတ်ထားသည့်အရေးရှင်နှင့်ပြည်သူချင်းချင်းမရှိကိုပြည်ထောင်စုလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွင်ပါဝင်သောလွှတ်တော်၂ရာစုအကြီးအမှုများနှင့်ဒုတိယအကြီးအမှုများပါဝင်သည့်အဖွဲ့ကစီစဉ်ရမည်ဆိုပြီးတော့အဲ့လိုပြဋ္ဌာန်းထားပါတယ်ဆိုတာကတော့ဒုသမရ၃ယောက်စလုံးကိုတခါလေတပြိုင်နက်မဲပေးလို့မရသေးပါဘူးခုနကပြည်သူလွှတ်တော်နဲ့အဲဒီပြည်ထောင်စုလွှတ်တော်မှာရှိတဲ့အကြီးအမှုတွေကဒါကိုစစ်ဆေးရအောင်မှာလို့အဲ့ဒီမှာပုံမှန်60ကားကြီးမှာဖော်ပြထားပါတယ
်ဒီနောက်မှာတော့တက်မတော်သားကိုစလဲရီအပါအဝင်ပြည်တောင်စုလွတ်တော်ကိုစလဲအများစုကလွှတ်ဝက်မဲနဲ့မဲပေးရွေးချယ်ကြရမှာဖြစ်ပြီးလွှတ်ဝက်ဆန္ဒမဲအများစုအနိုင်ရတဲ့ဒုသမရကသမရအဖြစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ကြံမဲအရေးအတွက်အ ਨੇ များပေါ်မူတည်ပြီးဒုသမရ1နဲ့ဒုသမရ2ကိုဆက်လက်တင်မြှောက်ကြမှာဖြစ်တယ်လို့ပြည်သူလွတ်တော်ကိုစလဲဦးဖေးတန်းကပြောပြပါတယ်
ကျွန်တော်တို့ပြည်တောင်စုလွတ်တော်ကိုရောက်ရင်အဲလွတ်တော်ကိုစလဲအားလုံးကနေပြီးတော့ဒီသမရ3 င်းယောက်ကိုပြောင်းလို့တတော်ကိုယ်စားအားလုံးပေါ့နော်တက်မတော်သားကိုယ်စားလေအပါဝင်အားလုံးကနေပြီးတော့တကြိုင်နဲ့မဲပေးရမှာဖြစ်ပါတယ်အဲအဲ့မှာကျွန်တော်တို့ချိုးဝဲဆန္ဒမဲလည်းကျွန်တော်တို့ပေးရမှာပါမဲလက်မှတ်နဲ့ပေးရမှာပေါ့နော်အဲ့မှာနဲဟုပြန်ရည်ပြီးတော့မှအဲအများဆုံးရတဲ့လူကသမရဖြစ်ပါမယ်ဒုတိယအများဆုံးရတဲ့လူကဒုသမရဖြစ်ပါမယ်နောက်ဆုံးတစ်ယောက်ကတော့ဒုသမရဖြစ်ဖြစ်ပါမယ်ကအဲ့ဒါ energy လွတ်တော်ကိုယ်စားလေဒီများတယ်ဆိုတာမှန်ပါတယ်သူတို့ကအဲ့တမရတဲ့ဦးကိုပဲစူးစိုက်ပြီးတော့အမနာကိုပဲယူမှဖြစ်လို့အကုန်လုံးပုံအောင်ပြီးတော့ဦးဝင်းကြီးကိုပဲပေးရမှာပဲအဲ့ဦးမြင့်စွေမဲကိုကြော်ဖို့လိုတယ်ဒါအဲ့အဲ့မဲကိုကြော်ဖို့ကအဲ့ဒီမှာအလုံးလောက်မဲရှိပါတယ်ဒါဦးဘန်တီယူကတော့မဲရရစီစီမဲရရစီစီနည်းနည်းလေးရရင်လည်းဒီမှာတတိယနေရာမှာဖြစ်တဲ့ဦးဝင်းကြီးကိုပဲပုံပြီးအောင်ပြီးပေးရမှာပါခင်ဗျာနော
်ပြည်အောင်စုလွတ်တော်မှာရှိနေတာကတော့အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်အများစုဖြစ်ပြီးပြည်သူလွှတ်တော်ကဒုသမ္မတအဖြစ်တင်မြှောက်လိုက်တဲ့ဦးဝင်းမြင့်ကိုသမ္မတအဖြစ်တခဲနဲ့မဲပေးရွေးချယ်နိုင်ခြင်းရှိတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်အခုလိုပြည်အောင်စုလွှတ်တော်မှာသမ္မတကိုလျှို့ဝှက်မဲပေးရွေးချယ်ကြမယ်အခြေအနေမှာတော့အများထင်ကြီးပေးတယ်လို့ဖြစ်လာနိုင်ပါသလားနိုင်ငံရေးအကဲခတ်ဦးစေရသူကသူ့အမြင်အခုလိုပြောပြပါဗျာ
ဒီရဲ့အတိုင်းပဲပေါ့နော်အခုကြီးလို့ထားတာ NLD ဆိုတော့ NLD ကြိုက်တဲ့လူဆိုရင်တော့ဥပ္ပမင်းဖြစ်မှာပေါ့ဒါကတော့အဲ့လိုပဲကျွန်တော်တို့ယူဆရတာပဲလေဟိုလျှို့ဝှက်မဲကတော့ခုနကလိုမျိုးပေါ့နော်ဒီ NLD ကပုံကိုယ်ရရဒီလွှတ်တော်အမတ်တွေကတော့ဟိုကိုတူးချင်းပေါ်ဆန္ဒသဘောထားကိုယူဆရတာနောက်ပြီးတဲ့အခါကျတော့ပါတီရဲ့သဘောထားပေါ်မူတည်လာပေါ့နော်ဒါတစ်ချက်စဉ်းစားမှာပေါ့နောက်ဦးဝင်းမြင့်ကကျတော့လေကြီးစုလွှတ်တော်ဥက္ကဋ္ဌလုပ်ခဲ့တာနှစ်နှစ်လောက်ကျွန်တော်တို့လုပ်ခဲ့တာပေါ့ပြီးတော့ပါတီမှာလည်းသူကတကယ်လူကြီးပိုင်းနဲ့ကတောက်လျှောက်ပါခဲ့တာဆိုတော့လေဒီ NLD အများစုကတော့ဦးဝင်းမြင့်ကိုလေးစားကြလိမ့်မယ်လို့ကျွန်တော်မြင်တာပေါ့နော်ဒါကျွန်တော်ဘေးကလူတယောက်အနေနဲ့စဉ်းစားကြည့်တာအဲ့တော့အဲ့ဒီနှစ်ခုပေါင်းကြည့်ရင်တော့ဦးဝင်းမြင့်ကဟိုချန့်စမြအောင်ဖြစ်နေပါတယ်ခုလိုလိုဆိုတော့လေ
2015နိုဝင်ဘာမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်မတ်လပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်မှုမှာတော့ဦးထင်ကျော်ကထောက်ခံမဲ့အများစုနဲ့သမ္မတဖြစ်လာခဲ့တာပါဒုသမ္မတတစ်အဖြစ်ဦးမြင့်ဆွေဒုသမ္မတနှစ်အဖြစ်ဦးဟင်နရီဘန်တီယူတို့ကတာဝန်ယူခဲ့ကြတာဖြစ်ပါတယ်အခုသမ္မတဦးထင်ကျော်နှုတ်ထွက်ထားတဲ့အလုပ်ရ9ရက်အတွင်းမှာတော့ဒုတိယသမ္မတတစ်ဦးမြင့်ဆွေကခိတသမ္မတရာထူးကိုဆက်ခံယူထားတာလည်းဖြစ်ပါတယ်ရှင
်သောရရှင်များရှင်သမရဦးထင်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခု NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူနှစ်ဦးဒီကနေ့ရွေးချယ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လက်ရှိအာဏာရပါတီဖြစ်တဲ့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးမှာတော့ပါတီရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုရွေးချယ်လိုက်ပါတယ်။ပါတီရဲ့ပြန်ကြားရေးနဲ့သတင်းအချက်အလက်ဖြန့်ဝေရေးပို့ပြီးတော့မှစနစ်တကျဖြစ်အောင်ရည်ရွယ်ချက်နဲ့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုအခုလိုခန့်အပ်ခဲ့တာဖြစ်တယ်လို့ခန့်အပ်ခံရသူနှစ်ဦးတည်းကတဦးဖြစ်တဲ့ဒေါက်တာမြွန်းညွန့်ကပြောပါတယ်။မကြသေးခင်ကာလတွေအတွင်းကမှပါတီကနေနှုတ်ထွက်မယ်ဆိုပြီးတော့ပြောဆိုခဲ့တဲ့ပါတီရဲ့ထိပ်သီးခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကလည်းပြည်ပကနေပြီးတော့ပြန်ရောက်ရောက်ချင်းနေမှာပဲဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးလုပ်ငန်းနဲ့သတင်းအချက်အလက်ဖြန့်ဝေရေးလုပ်ငန်းတွေကိုအရင်ထက်ပိုပြီးစနစ်တကျလှုပ်ဆောင်နိုင်ဖို့အတွက်ပါတီပြောရေးဆိုခွင့်ရှိသူအသစ်နှစ်ဦးကိုဒီကနေ့ကျင်းပတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီ CEC အရေးပေါ်အစည်းအဝေးကနေတရားဝင်ခန့်အပ်လိုက်ကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်လာတဲ့ဒေါက်တာမြွန်းညွန့်ကသတင်းမီဒီယာတွေကိုပြောဆိုပါတယ
်ကျွန်တော်တို့ဖတ်ကြတဲ့သတင်းကြံကြားမှုတွေကစနစ်ကြမရှိဘူး။ငါပြကြမှုမရှိဘူး။ဒါကြောင့်ကျွန်တော်တို့တတ်တတ်မှတ်မှတ်ပြောပြီးဖြစ်ပါတယ်။အ ဘိုးပြန်ကြားရေးအဖွဲ့ကအခုပြန်လဲဖွဲ့စည်းတဲ့အခါမှာဘာမှဥညံမရဥဆောင်ပါဘူး။ပြန်ကြားရေးအဓိကဒရင်းချက်လက်စုဆောင်မှုကိုပို့ပြီးတောင်းဝန်ယူပါတယ်။ကျွန်တော်တို့ကဘယ်လိုအချက်လက်တွေကိုလူလူကိုအတည်ပေးမလဲ၊နိုင်ငံတကာကိုအတည်ပေးမလဲကိုကျွန်တော်ကစစ်စစ်ပြောပြရအောင်။ကျွန်တော်အဖွဲ့ရပ်တည်နေရတာအမှန်တန်ကိုခက်ခဲတဲ့အခြေအနေရှိပါတယ်။အဲ့တော့တချို့သတင်းတွေဟာတော့ကြိုတင်တိသွားရင်တော့ကျွန်တော်တို့ရည်ရွယ်တဲ့အချက်မမြောက်ပဲမထင်မှတ်တဲ့အခက်အခဲနောက်ဆက်ပြီးပေါ်လာနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတည်သူကိုတည်တင်နေစောစီတည်တင်နေလို့ဆိုရင်ကျွန်တော်တို့စောဆုံးကျွန်တော်တို့အကြောင်းပြန်ပါမယ်။ဒါပေမဲ့ကျွန်တော်တို့မှစီစေးရမယ်ထိန်းသိမ်းရမယ်ဆိုရင်တော့ကျွန်တော်တို့အချိန်ဝင်နောက်ကျတာတော့ကျွန်တော်နားလိမ့်ပြီးချင်ပါတယ်။အခုကျွန်တော်တို့ဒီနေ့ပဲကျွန်တော်စီဝေးဆုံးပြတ်တယ်ကျွန်တော်တော့တရားဝင်เนาะပြောရေးဆိုခွင့်ရှိတယ်ဒါကျွန်တော်တို့ပြောလိုက်ဒါပြည်သူတွေသိနိုင်ပါပြည်သူတွေသိကျင်တဲ့အချက်တွေကိုတရားဝင်เนาะဒီလမ်းကြောင်းတွေကရယူနိုင်ပါဒါဒီကြတော့ကျွန်တော်အမြင်မျိုးလို့ပါပဲ
စီးစီအရေးပေါ်အစည်းအဝေးတက်ကိုဒီကနေ့မွန်လွဲပိုင်းကနေပြီးတော့စီပင်အိတ်အိတ်သာစာအိတ်သာအမှတ်9မှာကျင်းပခဲ့ပြီးဒေါက်တာမျိုးညွန့်ကသတင်းတောက်တွေကိုအခုလို့ပြောဆိုသွားတာပါနေပြီးတော့မှာဒီကနေ့ကျင်းပတဲ့အရေးပေါ်အစည်းအဝေးကို NLD ပါတီတာဝန်ကနေနှုတ်ထွက်ဖို့စာတင်ထားတဲ့NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်လည်းတက်ရောက်ခဲ့ပါတယ်။သူဟာစေကူတာဖို့ဆိုပြီးမိသားစုရှိရာဩစတြေးလျနိုင်ငံကိုသွားရောက်နေထိုင်ရာကနေဒီကနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။သူ့အနေနဲ့ပါတီတာဝန်တွေကိုအရင်တန်းဆက်လက်ထမ်းဆောင်သွားဖို့ရှိတယ်လို့ပြန်ရောက်တဲ့နေ့မှာပဲစီးစီအစည်းအဝေးကိုတက်ရောက်လာတဲ့ဦးဝင်းထိန်ကပြောပါတယ်
။တို့ရတယ်လားမင်း။ဒါမဲ့တို့သူကလက်မခံလို့ပြန်လာတယ်။ဒီမှာတွေ့ရဲ့ဒီတိုင်းဒီတိုင်းဒရင်တော့ဒီပါဝဲကိုပါတီအော်တခြားလူတွေရောတွေ့တဲ့ခါမှာယတနာဒေကြီးလေအဲ့တတားတွေကိုပြောရဲ့ရှင်းရတဲ့ခါမှာဒေါသထွက်တယ်ပြောရတယ်ဆိုရတယ်အဲဟိုမှာပြန်ရောက်တော့ကိုယ့်ကိုပြန်ဆရာပြောဟာဒီမှာအပုလို့ဒီကမြတ်မတော်တာတစ်ခုဖြစ်သွားလိမ့်ရှိတယ်အပေလားမဒါအပေတော့လာမခံဘူးခမဲဆိုဒီမှာဘာမှမတူဘူးဆက်ကပြန်ကြိတ်ထားရမယ်လို့ပါပဲဖြစ်တယ
်ဟာပဲ
အခက်ဒီကအရန်ကြည့်နေတာပဲ။ဒါကိုပြတ်တယ်လားမေခွန်တော့မရှိဘူး။တောင်းမလို့ကြည့်နေတာ။ဒီပြန်ကတော့ပြန်ပုတ်ဖို့တော့
။ဦးဝင်းထိန်ကပါတီကိုနှုတ်ထွက်စာတင်ခဲ့တယ်လို့ဆိုပေမဲ့လည်းရန်ကုန်ရွှေကုန်တိုင်းက NLD ပါတီဌာနချုပ်တာဝန်ရှိသူတွေကတော့ဦးဝင်းထိန်ရဲ့နှုတ်ထွက်စာကိုတရားဝင်မရရှိခဲ့ဘူးလို့တုံ့ပြန်ထားပါတယ်။ဦးဝင်းထိန်ဩစတြေးလျနိုင်ငံကိုထွက်သွားပြီးနောက်ပိုင်းဦးဝင်းထိန်ဦးဆောင်တဲ့ NLD ပါတီရဲ့စည်းကမ်းထိန်းသိမ်းကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းခဲ့ပြီးပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းကဥဆောင်လာတာဖြစ်ပါတယ်ပါတီတော်ဝင်တွေကနေဦးဝင်းထင်နှုတ်ထွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ NLD ပါတီအနေနဲ့ဆက်ပြီးစဉ်းစားဆုံးဖြတ်သွားမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကခုလိုပြောပါတယ
်အဲ့ဒါကကျွန်တော်တို့ဘုလုံးမှုဆောင်ဘုရားဆက်လက်ပြီးဆုံးဖြတ်ပါဘူးအခုထိတော့ကျွန်တော်တို့ဘာမှပြည်ပကြဆုံးဖြတ်ထားတာမရှိသေးပါဘူးတရင်ထုတ်ပြန်မရရှိသေးပါဘူးဒါတော်ဝင်ထမ်းဆောင်မယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါပါအခုလောလောဆယ်တော့ကျွန်တော်တို့ပြည်ကြကြဆုံးဖြတ်ထားတာမရှိသေးပါဘူး။ပြန်လည်ပြီးလာရောက်တယ်ကြိုဆိုတယ်ဆိုတော့ကျွန်တော်တို့မဆုံးဖြတ်ခင်အချိန်ကတော့ကျွန်တော်တို့ဒါငူတောင်းနေပါပဲ။တော့ကျွန်တော်ဆုံးဖြတ်တဲ့အခါမှာဒီဆုံးဖြတ်ထားတဲ့တောင်းဝင်ကိုကြောင်းနေတာဆောက်ပါ
။ဒီကနေ့နေပြည်တော်ကအစည်းအဝေးကိုဦးညံဝင်ဦးဝင်းထိန်ဒေါက်တာမျိုးညော့ဦးဖြိုးမင်းသိန်းမန်းကျော်နီဦးညီပုဦးကျော်ခင်ဦးဟန်တာမြင့်ဦးအောင်ကျိုင်ဒေါက်တာဇော်မြင့်မောင်ဒေါက်တာမေဝင်းမြင့်ဒေါ်နန်းခင်ထွေးမြင့်နဲ့ဦးအောင်စိုးတို့တက်ရောက်ခဲ့ပါတယ်။ဒီကနေ့ညနေပိုင်းနေပြည်တော်မှာကျင်းပမဲ့ NLD ဖို့ကော်မတီတွေရဲ့ညစာစာပွဲကိုတော့ဒေါက်အောင်ဆန်းစုကြည်နဲ့ NLD CEC တွေတက်ရောက်မယ်လို့သိရပါပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့ညနေခင်းသတင်းစီစဉ်တွေကိုည9:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်။အခုဒီ Bangladesh နဲ့ Zambia ကရိုဟင်ဂျာဒုက္ခသည်တွေရဲ့အကြောင်းကိုပြောပြပေးကြပါတယ်။ Bangladesh နဲ့ Zambiaမာဒီရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အကူအညီတွေရှားပါးပြတ်တောက်လာတာနဲ့အမျှမြန်မာနယ်စပ်မှာဒီတပ်တွေဘက်ကဒုက္ခလှမ်းပေးတာကိုလည်းခံနေရတယ်လို့ပြောပါတယ်။ဒီပြဿနာကြောင့်မုတ်တုံရာသီကလည်းမကြခင်ရောက်လာဖို့နီးလာတဲ့အချိန်မှာဒုက္ခပို့ပြီးတော့ရောက်ရတယ်လို့ဘင်္ဂလားဒေ့ရဲ့နယ်စပ်ကော့ဆက်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုရောက်နေတဲ့ရခိုင်ပြည်နယ်ကထွက်ပြေးလာတဲ့မွတ်စလင်တွေကပြောပါတယ်ဒီလိုအချိန်မှာအကူအညီပေးရေးအဖွဲ့တွေဘက်ကလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရိုက်တာသတင်းဌာနကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရဲ့နယ်စပ်ကကုတုပလောင်ဒုက္ခသည်စခန်းထဲမှာမုတ်တုံရာသီရောက်လာရင်မိုးကြီးလေကြီးတန်းခံနိုင်ဖို့နောက်ထပ်ဆောက်လုပ်မှုတွေနဲ့မြောင်းဖော်ဓာတ်တွေလှုပ်ဆောင်နေကြပါတယ်။အကူအညီပေးရေးအဖွဲ့တွေကလည်းအထောက်ပံ့ပစ္စည်းထုတ်တွေဖြန့်ခွဲထားနိုင်ရေးပုံမှန်ကြိုးပမ်းလှုပ်ဆောင်နေကြပါတယ်။ဒါပေမဲ့ဒုက္ခသည်စခန်းကအလီမီယာလိုဒုက္ခသည်တွေကတော့ တနေ့နှစ်ကြိမ်ထောက်ပံ့ရပေမဲ့တခါတလေသူတို့ရေတောင်မရဘူးလို့ညင်ညူလိုက်ပါတယ
်
ဒီမှာရေပြတ်နေပါပြီအထောက်ပံ့တွေကလည်းတနေ့ကိုနှစ်ကြိမ်ပဲရပြီးဒါကမလုံလောက်ပါဘူးကျွန်တော်တို့အများစုကဘလို့ရေးမှမရဘူးဖြစ်နေပါတယ
်အခုလိုအချိန်မှာအခုညီပေးရေးကူဝိတ်နိုင်ငံကိုယ်စားလှယ်အဖွဲ့တစ်ခုလည်းဒီစခန်းထဲကိုရောက်နေပြီးဘင်္ဂလားဒေ့ရှ်ဆိုင်ရာကူဝိတ်သံမကြီးအဒယ်မိုဟာမက်ဟေယတ်က
We are part of a Kuwait delegation.
ကျွန်တော်တို့ကကူဝိတ်အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ထဲမှာပါတဲ့လူတွေပါဒီကိုယ်စားလှယ်အဖွဲ့ထဲမှာကူဝိတ်လာကြန်းဒီအဖွဲ့ကူဝိတ်စီးပွားရေးပံ့ပိုးမှုရန်ပုံငွေအဖွဲ့နဲ့တခြားအကူအညီပေးရေးအထောက်အကူပြုလူရှင်အဖွဲ့တွေပါပါတယ်လောဆယ်မှာတော့ဒီဒုက္ခသည်တွေကိုအကူအညီတွေပို့ပြီးတော့ထောက်ပံ့ပေးဖို့ကြိုးပမ်းနေပါတယ
်နောက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံခြားထားတဲ့ထံပရူနေဆက်ကဒုက္ခသည်တွေကလည်းမြန်မာနိုင်ငံသောတက်တွေဘက်ကနေသူတို့ဒုက္ခသည်စခန်းတွေကိုလှမ်းဒုက္ခပေးတာကြုံနေရသေးတယ်လို့ဆိုလိုက်ပါတယ်ဒီစခန်းကနူဝါအလမ်ကလည
်းသ
ူတို့မြန်မာတက်ကဘန်ကာတွေလုတ်ပြီးနေဆန်းနာမှာဒဲရီနေနေနေပါတယ်ဒါပေမဲ့တခါတလေအဲ့ဒီကနေကျွန်တော်တို့ကိုလှမ်းဒုက္ခပေးပါတယ်ညဘက်မှာကျွန်တော်တို့စခန်းတွေလည်းဃဲတွေနဲ့လှမ်းပေါက်ပါတယ်အဲ့ဒီအချိန်ဒီအောက်မှာကျွန်တော်တို့အခုနေထိုင်နေရတာပါ
တကယ်တော့မနေ့2019ခုနှစ်ဩဂတ်လကနေစပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံကနေဒီရိုဂျာမွတ်စလင်ဒုက္ခသည်ပေါင်းခုနှစ်သိန်းနီးပါးထွက်ပြေးလာခဲ့ကြတယ်လို့ကုလသမဂ္ဂရာရှိတွေကဆိုထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ဘက်ကလည်းမြန်မာအစိုးရတပ်တွေအနေနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်ခံရခဲ့မှုကိုတုံ့ပြန်ချေမှုန်းခဲ့ရကနေအရှိန်လွန်သွားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအထိကျွလွန်ခဲ့တယ်လို့စွပ်စွဲထားပါတယ်။အခုလိုအချိန်မှာဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီကလည်းဇွန်လကနေစပြီးဩဂတ်လအထိမိုးရေချိန်1.5မီတာအထိမိုးကြီးနိုင်ဖို့ရှိတာကြောင့်ဒုက္ခသည်တွေပိုဒုက္ခရောက်မှဆွေးနေရတယ်လို့ဆိုနေပါတယ်ခင်ဗျာ။
ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့ဒီညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပိုတင်ကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အမေရိကန်တဝန်းကကြောင်းသား5သိန်းလောက်ဟာ March for Our Life ဆိုတဲ့ဆောင်ပုံနဲ့ Washington DC မှာဒီကနေ့စနေနေ့မှာဆန္ဒပြကြမှာပါအခုကျွန်တော်တို့အတန်လှည့်နေချိန်မှာတော့ကြောင်းသားကြောင်းသူယာကနန်းအတော်များများဆန္ဒပြနေကြပါပြီ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်သတ်ဖြတ်ခံရပြီးတဲ့နောက်အဲ့ဒီကျောင်းကကျောင်းသားကျောင်းသူတွေဥဆောင်ဆီစဉ်ပြီးတော့ဒီကနေ့ဆန္ဒပြနေကြတာပါ။မောင်းမြတ်တနက်တွေမှာဇက်တိုက်ပြစ်ခတ်နိုင်အောင်တက်ဆင်နိုင်တဲ့ BAM Stocks တနက်တွေကိုစစ်တနက်အမျိုးအစားဖြစ်သတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်ပေါ်အများပြည်သူအနေနဲ့သဘောထားပေးနိုင်ကြောင်းရှင်းနေချုပ် Jeff Session ကကြေညာပါတယ်။တစ်ချက်ချင်းပြရတဲ့တနက်တွေမှာတက်ဆင်လိုက်တဲ့အခါဇက်တိုက်ပြစ်ခတ်နိုင်စွမ်းရှိတဲ့ BAM Stocks တွေဟာပြီးခဲ့တဲ့နှစ်ထဲလူ58ယောက်သေဆုံးခဲ့ပြီးရာနဲ့ချီတန်ရာရခဲ့တဲ့ Las Vegas မြို့ကပြစ်ခတ်မှုနောက်ပိုင်းကစလို့အခြေအတင်ဆွေးနွေးစရာဖြစ်လာခဲ့ပါတယ်။တရုတ်သွင်းကုန်တွေပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်အနေနဲ့သူ့နိုင်ငံရဲ့အကျိုးစီးပွားကိုခုခံသွားမှာဖြစ်ကြောင်းပြောပါတယ်။ကြော်တော်မင်းတွေကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အဲ့ဒီဥပဒေဟာနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့လေတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကအမေရိကန်ဗန်နာရေးဝန်ကြီးစတီဗ်မနူချင်ကိုဒီကနေ့တယ်လီဖုန်းကနေတဆင့်ပြောကြားပါတယ်။အင်ပီရိုကတော့တရုတ်နိုင်ငံဟာအမေရိကန်ရဲ့ဤပညာတွေကိုခိုးယူတာကြောင့်အခုလိုပြစ်ဒဏ်ခတ်တာဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာလည်းတည်းပြန်ပြီးနားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
။